ဘူကမြန်တို့ RFA ဌာနချုပ်ကိုလာပြီးတော့လဲတာပွန်လဲတာပါတယ်ကျိုးစွားပါတယ်ခင်ဗျဟု
တ်ပါတယ်
အဲ့တော့ဆရာတို့အခုအမေရိကန်ကိုလာရောက်ကြတဲ့ခရီးစဉ်နဲ့ပတ်သက်ပြီးတော့ဘာကြောင့်ကိစ္စနဲ့လာတယ်ဆိုတာလေးနည်းနည်းတော့ပြောပြပါလား
အမေရိကပြည်ထောင်စုမှာစီတဲ့ဇိုမီအင်ကွမ်မိသားစုအနေပြီးတော့ကျွန်တော်ကိုဒီမိုကရေစီနဲ့လူ့အခွင့်အရေးအဝတ်ပေးဖို့ဖိတ်တော့ကျွန်တော်အမေရိကကိုရောက်ရှိလာပြီးတော့အိုကလာဟိုမာစတိတ်မှာရှိတဲ့ဒေါ်လာမြို့မှာကျွန်တော်တို့ပွဲတော်ကျင်းပပြီးကျွန်တော်အင်ဒီမာဂုံပြူပါတယ်ပြီးနောက်ဆုံးဒီဇိုမီအင်ကွမ်းအနေပြီးတော့ UNO မှာ UNDPI NGO status နေရာတစ်ခုရတော့အဲ့ဒီကိုတက်ဖို့ကျွန်တော်ဩဂုတ်29ရက်နေ့မှာလဲနယူးယောက်တစ်ခေါက်ရောက်ခဲ့ပါတယ်နောက်ဆုံးဒီ General Assembly meeting မှာရှိတဲ့ဒီ high level meeting မှာပေါ့နော် The World Conference on Indigenous People အဲ့ဒီမှာဒီ September 22 မှာတစ်ခါပြန်တက်ပြီးတော့အဲ့မှာโอ้ตุ๊ดๆดินยิมูวันกิมงกุละเลมคอนปิอวาเดเอเรียนี่เสร็จพี่รอ DC area มาซีเดโซมีมีตาซอนี่พี่รอขอดอกบวยจินบาวจโนเผ่เดปิ๋น September 27มา DC area บาร์ดีมอลมาบวยรอจินบาวพี่จโนเลยเดมากงปิสุเปบา
เดโอเคโอเคเออเสียรอดีโซมีดิโมคราซีโหอภเจ้าบ่เนา
ะโอเค
โอเคเซซีดีปาร์ตี้อนีเนအခုမြန်မာပြည်မှာတိုင်းရင်းသားအားလုံးတနိုင်ငံလုံးမှာအပြစ်ခံရဆဲရေးကိစ္စနဲ့ပတ်သက်ပြီးတော့ပါတီရဲ့သဘောထားယက်တီချက်ဘယ်လိုရှိတယ်ဆိုတာလဲနည်းနည်းတော့ပြောပါအောင်လားခင်ဗ
ျကျွန်တော်တို့ပါတီကတော့ပထမ1988တုန်းကဇိုမီအမျိုးသားကော်လွန်ကဲနဲ့ပါတီမပုံတင်ခဲ့ပါလေ
ဟုတ်ကဲ
့အဲဒီတော့ကပထမမူကတော့ကျွန်တော်တို့ကုကူဟော်ဝေတုံးလုံးတဲ့မူလနာမည်ဖြစ်တဲ့ဇိုမီတုံးဆွဲဖို့ချင်းအစဇိုမီတုံးဆွဲဖို့ကျွန်တော်တို့ပထမမူဖြစ်ပါတယ်ဒုတိယကတော့ပင်လုံစိတ်တမြင့်တင်ကြီးတတိယတော့ရေကွက်စီပွိုင်းစနစ်စရုဒအချက်ကတော့ပြီးထောင်စုစစ်စစ်ဖြစ်ပေါ်လာဖို့ဆိုတာထားပါတယ်ဒါမဲ့လက်ရှိအခြေအနေမှာတော့ကျွန်တော်တို့အဓိကအားတနေတာတော့2008 Constitution ကိုပြင်မလားအစ်ဇွဲရေးဆွဲမလားဆိုတဲ့ပုံမှာအဓိကထားပြီးတော့ policy ချထားပါတယ်ပြီးတော့ကျွန်တော်တို့ပါတီတစ်ခုတည်းမဟုတ်ပါဘူးကျွန်တော်တို့နေမှာမိဖွဲ့ထားတဲ့ UNA United Nationalities အဖွဲ့ဒီဝန်ပါတီစစ်ဖွဲ့လောက်ရှိတယ်အဲ့ဒါနဲ့ပူပေါင်းတယ်ပြင်ဇွေနဲ့ UNFC အဖွဲ့နဲ့လည်းကျွန်တော် Constitution ပြင်ဖို့ဆွေးနွေးတယ် Drafting Committee လည်းဖွဲ့တယ်ပြင်တစ်ဖက်မှာလည်းဟို436ပြင်ဖို့ဆိုတာလည်း NLD နဲ့လည်းကျွန်တော်တို့ဆွေးနွေးညှိနှိုင်းခဲ့ပါတယ်ဒါအဓိကကျွန်တော်လက်ရှိပါတီရဲ့လှုပ်ရှားမှုပေါ့
ဟုတ်ကဲ့ဒီ2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ရေးဆွဲဖို့အခုတော်တော်များများလည်းပဲပြည်တွင်းမှာဒီပြောနေဆိုနေကြတယ် NLD ပါတီကလည်းလက်မှတ်တွေစုဆောင်ပြီးတော့ပြည်သူ့လွှတ်တော်ကိုတင်ပြထားတယ်လက်ရှိတယ်ဒီတော့အခုလောလောဆယ်မှာအလားအလာပဲလို့ရှိတယ်ဆိုတော့ဆရာတို့ဘယ်လိုများမြင်ပါလဲခင်ဗ
ျလက်ရှိအနေမှာအနေထားမှာတော့မြန်မာပြည်နိုင်ငံကြီးအခင်းကျင်းလာတော့လွတ်တော်နဲ့တွားနေတယ်ဆိုတော့ဒီလက်ရှိပြည်ထောင်စုလွတ်တော်နဲ့436ပြင်မှုဆိုတာတော့ခက်ခဲမှုရှိလိမ့်မယ်ဖြစ်လည်းမဖြစ်နိုင်ဘူးတော့ကျွန်တော်တို့ကမြင်ပါတယ်ဘာဖြစ်လို့လဲဆိုတော့ตัว436ตะคู่ลงก็ปิ่นเลยสมมุติปีทองสุลดอเนี่ย20อย่างไข่น้องอ่ะพี่တော့อสูปิ่มเลยปิ่นปีทองสุลดอตะคู่ลงเนี่ย55อย่างไข่น้องอปองติอย่างไข่น้องสรแล้วไอ้ห่าลงว่าไม่ผิดไหนในเคสตะคู่ผิดเลยพี่ไอ้ห่าปีลงสิปีตูลูทุกโกฉะแยกพี่တော့แม้ปี้ไหนตูเนี่ยแท้ว่าจอสันดาแม้ปี้มาตาลินจนเราปิ่นลงได้เลยสรในทาสุสิเลยสรไอ้ห่าပြင်လို့ရတယ်ဆိုပေမဲ့ပြင်လို့မရအောင်လုပ်တဲ့အနေအထားတွေ့ရတယ်ဒါကြောင့်လွတ်တော်အခင်းကျင်းနဲ့တော့ပြင်မှုဆိုတာတိတ်မဖြစ်နိုင်ဘူးတော့ကျွန်တော်တို့ယုံကြည်ပါတယ
်ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့ဟိုအခုလည်းပဲသမရဦးသိန်းစိန်ကပြောထားတဲ့စကားထဲမှာဒီတနိုင်ငံလုံးအပြစ်ခံရဆဲရေးကိုအာသွန်ကွန်ဆိုင်လုပ်ဖို့လို့အပြစ်ခံရဆဲရေးရမှ2015ခုနှစ်ဒီရွေးကောက်ပွဲဟာဒီအောင်မြင်မြင်နဲ့ကျင်းပပြုလုပ်ရမယ်လို့ပြောထားတော့လူတွေကသို့လို့သို့လို့နဲ့ဝေဖန်နေကြတာတွေလည်းကြားရပါတယ်အဲ့တော့ဒီ2015ခုနှစ်ရွေးကောက်ပွဲကိုဆရာတို့ပါတီနေနဲ့ကောဘယ်လိုအခင်းအကျင်းမျိုးနဲ့ဝင်မယ်လို့စိတ်ကူးထားပါလဲခင်ဗ
ျလောလောဆယ်တော့ရွေးကောက်ပွဲ2015ရွေးကောက်ပွဲဆိုတာကျွန်တော်တို့ဘာဖြစ်ရင်ဆိုင်ရမယ်မှတ်တိုင်တစ်ခုပေါ့လေ
ဟုတ်ကဲ့
ကြော်လောတော့မရဘူးထင်တယ်ဒါပေမဲ့ကျွန်တော်တို့ကတော့ပြင်ဆင်ထားပါတယ
်ခုနပြောခဲ့သလိုပေါ့နေ2008ခုဖွဲ့စည်းပုံဥပဒေကိုပြင်သည်ဖြစ်စေမပြင်သည်ဖြစ်စေရွေးကောက်ပွဲကတော့လုပ်မယ်ဆိုရင်တော့ဆရာတို့ပါတီနေကတော့ဝင်ရမှာပဲ
ပြင်ဆင်ထားတယ်ဒါပေမဲ့တကယ်တမ်းကျတော့တကယ်လို့မြန်မာ2008 Constitution ကိုပြင်လို့မရဘူးဆိုရင
်ဟုတ်ကဲ့
ဒီမိုကရေစီအစစ်မှန်လို့အပ်တဲ့ပါတီတွေ Federal ပြည်ထောင်စုလူလာတဲ့ပါတီတွေကဝင်တင်းမဝင်တင်းဆိုတာတော်တော်လေးလေးလေးနဲ့စဉ်းစားဖို့လိုတဲ့အချိန်လေးဖြစ်ပါတယ်ပြီးတော့သမ္မတကြီးပြောတဲ့မင်ခွန်းနဲ့ပါတီ ပတ်သက်ပြီးတော့ကျွန်တော်ကတော့ကျွန်တော်တယောက်တည်းအနေနဲ့ပြောလို့တာကတော့1990ခုနှစ်အထွေထွေရွေးကောက်ပွဲလို့တော့လည်းအခုလိုငင်းချင်းကြီးအဆင်မရောက်သေးဘူးအဲ့ဒါလေမြန်မာပြည်မှာစစ်အာဏာအစိုးရတက်တဲ့နောက်ပိုင်းမှာဟိုဘာခေါ်မလဲလွတ်လွတ်လပ်လပ်နဲ့မြဲမြဲတတလုံးတဲ့ရွေးကောက်ပွဲလည်းဖြစ်ခဲ့သေးတာပဲ
ဟုတ်ပါတယ
်ပြီးတော့2010မှာတုန်းကလည်းဒီလိုတန်ပီလုံးအတိုင်းတာနဲ့ပြခါရဆဲလည်းမရှိသေးပါဘူးသူတို့လည်းပြီးဟိုနိုင်ငံတော်အစိုးရလည်းကြီးညာတယ်ချော့ချော့မှမပြီးမြောက်တယ်ဆိုပြီးပြောနေတာကိုဒါကြောင့်2015မှာလည်းအလုံးစုံငင်းချိမရသည့်တိုင်တကယ်တမ်းလုံးမယ်ဆိုရင်အထွေထွေရွေးကောက်ပွဲရလုံးလို့ရပါတယ်လို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့ကျွန်တော်တို့အချိန်အားလည်းအကန့်အသတ်နဲ့ဆိုတော့ဒီလောက်ဟိုပြောပြရှင်းပြတာကျေးဇူးအထူးပဲတင်ပါတယ်ခင်ဗျာ
ကျေးဇူးတင်ပါတ
ယ်ကျွန်တော်တို့ဆရာတို့ ZCT ပါတီရဲ့ရည်တည်ချက်သဘောထားတွေကိုကြည့်ရတာလေဝန်တာပါတယ်
တာပါတယ်ကျွန်တော်
အောင်မြင်မှုရပါစေလို့လည်းဆုတောင်းပါတယ်ခင်ဗျာ
ဟုတ်ပါပြီ
နော်ဟုတ်ကဲ့